ပြည်ထောင်စုတိုင်းရင်းသားလူမျိုးများစွန့်ရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မန္တလေးကတိုင်းရင်းသားလူငယ်ကျောင်းသားတွေဟာနေဆက်ရေးရာဝန်ကြီးဌာနဝန်ကြီးနဲ့သဘောတူညီထားတဲ့အချက်တွေကိုအာဏာပိုင်တွေကချိုးဖောက်တယ်လို့ယူဆတာကြောင့်ဒီကနေ့ကျောင်းဝင်းရှိမှာထိုင်ပြီးတော့သူတို့လူလားချက်တွေကိုထပ်မံတောင်းဆိုနေကြပါတယ်။တိုင်းရင်းသားလူငယ်ကျောင်းသားတွေဟာမန္တလေးကသူတို့ရဲ့ကျောင်းကိုစကိုင်းတိုင်းဒေသကြီးမှာရှိတဲ့ရွာတစ်ကြီးဘက်ကိုမပြောင်းရွှေ့ဖို့အတွက်တောင်းဆိုနေတာလည်းဖြစ်ပါတယ်။နောက်ဆုံးအခြေအနေသိစိတ်ကိုသိအောင်လို့ဆက်သွယ်စုံစမ်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့မန္တလေးမှာရှိတဲ့ပြည်ထောင်စုတိုင်းရင်းသားလူမျိုးများစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပြန်လည်နေထိုင်ခွင့်ရဖို့အတွက်တိုင်းရင်းသားလူငယ်ကျောင်းသားတွေရဲ့စံနှုန်းထုတ်ဖော်တောင်းဆိုမှုဟာစနေနဲ့တနင်္ဂနွေနေ့တွေကငြိမ်သက်နေကြရကဒီကနေ့နေကင်းမှာပြန်လည်ဆက်တင်ခဲ့တာဖြစ်ပါတယ်ဒီလိုပြန်လည်ဆန္ဒထုတ်ဖို့တောင်းဆိုရတဲ့အကြောင်းကိုတိုင်းရင်းသားလူငယ်ကျောင်းသားတယောက်ကအခုလိုပြောပါတယ
်အခုလိုပြန်ထွက်လာတဲ့အကြောင်းကတော့ကျွန်တော်တို့ဝင်ကြီးပေးခဲ့တဲ့ကတိလေးကဖြစ်နေတာနဲ့သူပေးခဲ့တဲ့ကတိလေးနဲ့အရင်ဆန့်ကျင်ဘက်ဖြစ်နေရလို့ကျွန်တော်တို့အားလုံးထင်ကြပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့အခုဌာနဆိုင်ရာအကြီးအကဲတွေလာပြန်ခေါ်နေပါတယ်ပြီးတော့မိသားစုတွေလည်းအတင်းအကျပ်ပြန်ခေါ်လာပါတယ်တချို့ဝန်ထမ်းသားသမီးတွေရှိပါတယ်ဒီထဲမှာဝန်ထမ်းသားသမီးတွေရဲ့မိသားစုဆိုဘယ်လောက်ထိချိန်ချောက်လဲပေါ့ဟိုသူတို့ပြန်မေးကြည့်တဲ့အခါမှာတကယ်၍မင်းတို့သားသမီးကိုရအောင်ပြန်မခေါ်ခဲ့ဘူးဆိုရင်မင်းတို့အလုပ်ပါချုပ်ပြစ်မယ်ဆိုတော့အနေသားမျိုးစုကိုပြောပြီးတော့ပြန်လာခေါ်ခိုင်းပါတယ်ခင်ဗျာပြီးတော့ကျွန်တော်တို့တောင်းရဆိုရင်နေဆက်တွေကဖွင့်ထားတဲ့ဟိုနတ်သားလာပေါ့နော်နေဆက်တိုင်းသားလူမျိုးများဖွံ့ဖြိုးရေးတောင်းပေါ့ပြီးတော့ဒီပရဟိတဓာတ်တောင်းတွေကကလေးတွေများပါတယ်ခင်ဗျအဲ့တော့ဟိုစာဖတ်ပြီးတော့မင်းတို့ကလေးတွေမရမကပြန်ခေါ်ပါဆိုတော့တောင်းဒီနေအပီးဒီမှာရှိတဲ့ကျောင်းကဒီနတ်သားကျောင်းတွေကျောင်းကိုကြည့်ရကလေးတွေလာပြန်ခေါ်ရပါတယ်အဲအကြောင်မလို့အခုကျွန်တော်တို့ကိုလူစုခွဲအောင်လုပ်နေတယ်လို့ပဲအားလုံးကယုံကြည်ကြတဲ့အတွက်ကျွန်တော်တို့ရဲ့အဖဝင်ကြီးကပြောသွားတယ်ကျွန်တော်တို့ပြန်ခေါ်ခြင်းကိုပြန်လည်ရက်တန့်ပေးပါမယ်ဆိုတဲ့စကားဟာဆိုရင်လုံးဝမတည်တလို့ဖြစ်သွားပါတယ်အဲအကြောင်မလို့ကျွန်တော်တို့ဟာဆိုရင်လည်းကျွန်တော်တို့ပေးထားတဲ့အတိုင်းဒီအပြောင်လုံးဝမထွက်ပါဘူးဆိုတဲ့အတွက်ကျွန်တော်တို့ပြန်ရောက်သိပြီးတော့ကျွန်တော်တို့အခုတိုင်းရင်ကျောင်းသားရဲ့အားလုံးရဲ့လုံခြုံမှုအတွက်ကျွန်တော်တို့ဒီအရှိကိုပြန်လည်ရောက်ရှိလာတယ်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီမှာပဲအခြေကိုတော့ပါမှာပါကျွန်တော်တို့အပြန်ပြီးတော့အသေးဝင်ဖို့လုံးဝအစီအစဉ်မရှိပါဘူးခင်ဗျာ
တိုင်းရင်းသားလူငယ်ကျောင်းသားတွေဆန္ဒထုတ်ဖော်တောင်းဆိုတဲ့နေရာဟာမန္တလေးတိုင်းပြည်ကြီးတကုံမြို့နယ်ကတိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးဒီဂရီကောလိပ်မှာဖြစ်ပြီးဒီကောလိပ်ကို2000ပြည့်နှစ်ကစတင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတော့မန္တလေးကကျောင်းကိုစကိုင်းတိုင်းဒေသကြီးရွာတကြီးမှာရှိတဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးရေးတက်တူကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်ဒီလိုပြောင်းရွှေ့လိုက်တာကြောင့်စာတင်ဆောင်ကျောင်းဆောင်အခက်ခဲနဲ့ပြပမှာကွန်ပျူတာနည်းပညာအင်္ဂလိပ်စကားပြောစတဲ့သင်တန်းတွေတယောက်လေးလာဖို့အခွင့်အလမ်းမရတာကြောင့်ကျောင်းသား900ကျော်လောက်ဟာဒီလ22ရက်နေ့ကမန္တလေးကိုချင်းချင်းပြန်လာပြီးသူတို့ရဲ့မူလကျောင်းမှာပြန်တည်ခွင့်ရဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဒီလ24ရက်နေ့စနေနေ့ကတော့နေဆက်ရေးရဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတိန်းသေးကကျောင်းသားတွေနဲ့လာရောက်ဆွေးနွေးပြီးနှစ်ဖက်သဘောတူခဲ့တဲ့အချက်တွေကိုတော့တိုင်းရင်းသားလူငယ်ကျောင်းသားကအခုလိုပြောပါတယ်
အဲ့ဒီကကျွန်တော်ဝင်ကြီးနဲ့တွေ့ရခင်မှာတောင်းလာမှန်ရင်အနောက်လိုက်ခဲဆိုတော့ကျွန်တော်ကတောင်းလာမှန်နဲ့အတွက်ကျွန်တော်တို့အကောင်လုံးဖွင့်နေတဲ့ကိုဝင်ပါတယ်ပြီးတော့အပားရဲ့ဩဝါဒနားထောင်ပါတယ်အဲ့ဒီမှာကျွန်တော်တို့အပြန်အလှန်ဂတိလေးတွေပေးကြတယ်ပေါ့နော်ကျွန်တော်တို့ဘက်ကတောင်းဆိုတာပါလဲဆိုတော့ကိုရဲဒီမှာတောင်းလာတွေရောတောင်းလာဝင်ထမ်းတွေရောရှိတဲ့အတွက်ကြောင့်မလို့အဲ့ဒီတောင်းလာနဲ့တောင်းလာဝင်ထမ်းတွေဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာရောဌာနရောက်သွားတဲ့အချိန်မှာဘာပြဿနာမှမဖြစ်ရပါဘူးဆိုတဲ့ဂတိရဲ့ပြီးတော့ဒီအခုတောင်းလာမိသားတွေနဲ့ဌာနဆိုင်ရာအတိအကဲတွေကိုဟိုဌာနတွေကနေလက်ပြန်ခေါ်တဲ့ကိစ္စတွေကိုပြန်ရုပ်သိမ်းပေးပါတယ်စာထွက်ထားတဲ့ကိစ္စတွေကိုပြန်ရုပ်သိမ်းပေးပါတယ်ဆိုတော့ကတိရဲ့ကျွန်တော်တို့တောင်းခဲ့ပါတယ်ဒီတော့အဘအဝင်ကြီးကပေးခဲ့ပါတယ်ကျွန်တော်တို့တောင်းတာအနေနဲ့ဗာပြန်ပေးခဲ့ရလဲဆိုတော့ကျွန်တော်မီဒီယာနဲ့ထိတွေ့မှုနဲ့ပြီးတော့ဒီအပြင်ကိုမထွက်ပါဘူးဆိုတော့ဒီမှာအေးဆေးတည်ငြိမ်စွာနဲ့ကျွန်တော်တို့ဒီမှာစောင့်ပါပဲဆိုတဲ့ကတိကိုကျွန်တော်ပေးခဲ့ပါတယ
်ဒီလိုနှစ်ဖက်သဘောတူညီချက်မှာမူလကျောင်းမှာနေထိုင်ခွင့်ရမရကိုတစ်လအတွင်းမှာအကြောင်းပြန်မှာဖြစ်ကြောင်းနဲ့ဒီကာလအတွင်းမှာကျောင်းအတွင်းမှာပဲအေးချမ်းချမ်းနဲ့ဆောင်ဆိုင်ဖို့ဆိုတဲ့အချက်တွေလည်းပါဝင်ခဲ့ပါတယ်။တိုင်းရင်းသားလူငယ်ကျောင်းသားတွေဟာလက်ရှိအခြေအနေမှာလည်းကျောင်းပြင်ပကိုထွက်မှာမဟုတ်ပဲကျောင်းဝင်းအတွင်းမှာပဲအဖြေရတဲ့အထိဆက်လက်ဆောင်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်တို့ဟာဆိုရင်ဆန္ဒပြတာဆန္ဒဖော်ထုတ်တာတပိတ်မောက်တာလည်းမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကျောင်းဝင်းထဲမှာပဲကျွန်တော်တို့အေးစိမ့်တည်ငြိမ်စွာနဲ့ကျွန်တော်တို့အခြေရတဲ့အထိဟိုဆက်လက်ဆောင်စားသွားမယ်ပေါ့နော်ဟုတ်ကဲ့
စနေနေ့ကအခါလူမျိုးကျောင်းသားတယောက်ကိုကျောင်းမော်ကွန်တင်းကခေါ်ဆောင်သွားပြီးတဲ့နောက်ကျောင်းကိုပြန်မလာတာနဲ့အဆက်အသွယ်ပြတ်တောက်နေတာဟာလေကျောင်းသားတွေအတွက်စိုးရိမ်မှုတစ်ခုဖြစ်ခဲ့တယ်လို့ပြောပါတယ်လောလောဆယ်မှာတော့အစိုးရဘက်ကကျောင်းပတ်ဝန်းကျင်မှာလုံခြုံရေးတွေချထားပါတယ်တိုင်းရင်းသားလူငယ်ကျောင်းသားတွေဟာပြီးခဲ့တဲ့လပိုင်းတွေအတွင်းကလည်းသူတို့ကျောင်းကိုရွာတကြီးကိုမပြောင်းရွှေ့ဖို့အတွက်နိုင်ငံတော်သမ္မတဆီကိုအတန်းအားခန်းစာနှစ်ကြိမ်တင်ပြခဲ့ပေမဲ့တစုံတရာတုံ့ပြန်မှုမရခဲ့တဲ့နောက်ကျောင်းသားတွေဘက်ကအခုလိုတောင်းဆိုလာတာဖြစ်ပါတယ်